တော့တာရှင်များခင်ဗျာအခုဆက်လက်ပြီးမြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုထုတ်လွှင့်မှာဖြစ်ပါတယ်မြန်မာပြည်ကိုအာဆီယံကိုယ်စားလှယ်အဖြစ်သွားမယ်မလေးရှားနိုင်ငံသားရဲ့ဝန်ကြီးဆာယတ်ဟာမစ်အယ်ဘာကမြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာနိုင်ငံတကာလုံခြုံရေးကိုထိခိုက်ချင်းချောင်းနေတာမဟုတ်တဲ့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီမှတင်ပြအရေးယူဖို့မတင်ဘူးလို့ဒီကနေ့ပြောဆိုလို ုံရေးကောင်စီမှာအရေးယူရမယ့်ကိစ္စဖြစ်လာနိုင်ပါတယ်လို့လည်းပြောပါတယ်။အခုလိုမလေးရှားနိုင်ငံခြားရေးဝန်ကြီးရဲ့ပြောစကားနဲ့ပတ်သက်ပြီးပြည်ထောင်စုမြန်မာနိုင်ငံအမျိုးသားကောင်စီ NCUP အတွင်းမှအဖွဲ့ဝင်ဦးမြင့်သိန်းကမြန်မာနိုင်ငံရဲ့ဗက္ကရီအခြေအနေကိုသူရှုမြင်နိုင်စွာမရှိဘူးလို့ဝေဖန်လိုက်ပါတယ်
။ဒါကြောင့်လဲဆိုတော့ဒီအချက်ကိုအာဆီယံနိုင်ငံတွေကိုကိုစားပြုပြီးတော့မှဒီမှာနိုင်ငံသွားရောက်ပြီးတော့တွေ့ဆုံပြီးတော့လိုအပ်တဲ့စုံစမ်းစစ်ဆေးမှုတွေလေ့လာမှုတွေလုပ်ဖို့တာဝန်ပေးရတဲ့အချိန်မှာမလေးရှားနိုင်ငံသားရေးဝန်ကြီးအနေနဲ့ဒီကိစ္စကိုဘာလို့ဒီအချိန်ကကျွန်တော်တို့မစင်လာခဲ့သလဲမပြောခဲ့သလဲဆိုတော့ဘလို့မှနားလည်လို့မရအောင်ဖြစ်မိတယ်လို့ကျွန်တော်ပြောချင်တယ
်။တကယ်တော့မြန်မာနိုင်ငံရဲ့အခြေအနေဟာဒေသဆိုင်ရာလုံခြုံရေးကိုထိပါးနေကြောင်းတက်တဲ့တရကတွေအလုံးအလောက်ရှိပြီးဖြစ်တယ်လို့လည်းဦးမြင့်သိန်းကပြောပါတယ်ခင်ဗျာ
။ South Africa ကဘုံတော်ကြီး Desmond Tutu နဲ့ဒီချက်ကိုဆိုလို့ဗက္ကီးယားနိုင်ငံကဘက်ကခါပဲလို့ဟလာတင်ပြခဲ့တဲ့စာတမ်းမှာဆိုလို့ရှိရင်ဟလာနိုင်ငံတစ်ခုအနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကိုတင်ပြီးတော့အရေးယူလောက်တဲ့အခြေအနေမျိုးတွေဟာဘလို့အခြေခံအချက်တွေပေါ်မှာမူတည်ပြီးကျွန်တော်တို့လှုပ်ဆောင်တင်နေဆိုတာကိုရှင်းရှင်းလင်းလင်းတင်ပြထားပြီးဖြစ်တယ်လို့ကျွန်တော်တို့နားလည်တယ်။ဒီနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေဟာဒေသဆိုင်ရာလုံခြုံရေးကိုကျွန်တော်တို့တိုက်ရိုက်ထိခိုက်လာတဲ့ထိပါလာတဲ့အနေအထားတွေဖြစ်လာပြီးဆိုတဲ့အချက်ဒါလည်းတကယ့်ကိုခိုင်လုံတဲ့အချက်ဖြစ်တယ်လို့ကျွန်တော်တို့ပြောရမှာဖြစ်တယ်။နောက်တစ်ခုကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဟုတ်လားနှစ်ပေါင်းချေကြာစွာသွားရောက်ပြီးတော့ဆက်ဆက်လှုပ်ဆောင်ခဲ့တဲ့ရာဇလီအစ္စမေးကိုတိုင်ကလည်းပဲမြန်မာနိုင်ငံမှာရှိတဲ့နာဘစစ်အာဏာပိုင်တွေဟာဟုတ်လားဒီအတိုင်းတော့ကျွန်တော်တို့ထားလို့မရတော့ဘူးဒီတဲ့မြင့်မှမှအေးအေးဆောင်မှုတွေလုပ်ဖို့လိုအပ်လာပြီးဆိုတဲ့အချက်နောက်တစ်ခုကဟုတ်လားမြန်မာနိုင်ငံနဲ့အတိအကျဆက်ဆက်နေတဲ့ကျွန်တော်တို့ဒီတရုတ်နိုင်ငံတို့အဲ့ဒါအမေရိကန်နိုင်ငံတို့အနေနဲ့လည်းဒီပေါ်မှာပို့ပြီးအလေးထားဆောင်ရွက်မှုတွေပို့ပြီးပြုလုပ်ဖို့လို့ကျွန်တော်တို့ထောက်ပြတဲ့အချက်တွေဟာကျွန်တော်တို့တကယ်လို့သတိပြုရမယ့်အချက်တွေဖြစ်တယ်လို့အဲဒီလိုလက်ခံနားလည်ပါတယ်
။မလေးရှားနိုင်ငံသားဝန်ကြီးအနေနဲ့အခုလိုပြောဆိုတာဟာသူမြန်မာပြည်သွားခွင့်ရရေးအတွက်စစ်အစိုးရကိုစီယုံနဲ့ပြောစကားမဖြစ်နိုင်ဘူးလားလို့မေးတဲ့အခါမှာတော့
အဲဒီလိုမျိုးစဉ်းစားကောင်းစဉ်းစားနိုင်မယ်လို့တော့ကျွန်တော်တို့တွက်ဆကြည့်လို့ရပါတယ်။သို့တော်လည်းပဲကျွန်တော်တို့အမြင်ကပြောမယ်ဆိုလို့ရှိရင်အဲ့ဒီကစားချက်ဟာတဲ့တဲ့ယူမှားနေတဲ့ကစားချက်ဖြစ်တယ်လို့ကျွန်တော်တို့ပြောချင်တယ်။တကယ်လို့အဲ့ဒီလိုမျောမှန်းချက်တွေနဲ့ဟာလာရှိခဲ့ကြလို့လေဒီနေ့အထိကျွန်တော်တို့နိုင်ငံမှာအေဝင်ရွေးကောက်ပွဲပြီးခဲ့တာလဲနှစ်ပေါင်းများစွာကြာခဲ့ပြီ။အရင်ကတော့သူ့လိုအလားတူရှိရသွားခဲ့တဲ့ပုံစံတွေရှိတယ်။အဲ့ဒီပုံစံတွေအနေနဲ့ဟာစပြီးတော့ဝင်သွားတဲ့အချိန်မှာတော့ဟာလာသူတို့ကလည်းပဲမျောလင်းချက်တွေကျွန်တော်တို့ထားခဲ့တာရှိတယ်။အဲ့ဒီအချိန်ထဲမှာနာဘစေအုပ်စုကလည်းသူတို့ကိုတစ်ဖက်ကနေပြီးတော့မှဟာလာသူတို့စီယုံတိမ်တိမ်မှုတွေညှို့လို့လည်းလောက်ကြတာရှိတယ်။နောက်ဆုံးတော့လက်လျှော့ထွက်သွားပြီးတော့နာဘစေအုပ်စုရဲ့အချင်းဒီမှန်ကိုကဘာကိုကျွန်တော်တို့တရားဝင်တင်ပြတဲ့အဆင့်ကိုရောက်ခဲ့တာကြီးပါပဲ။အဲ့တော့ဒီနေ့လည်းပဲမလေးရှားနိုင်ငံသားဝင်ကြီးနေနေကအခုလိုအမြင်မျိုးနဲ့သူပြောပြတဲ့အခါအဲ့ဒီအမြင်တိုင်းကိုလက်တွေ့လုပ်မယ်ဆိုလို့ရှိရင်တော့ဟာလာရှေ့ကဖြစ်ခဲ့တဲ့ပုံစံတွေကြီးမားတဲ့နောင်တကိုသူရမှာဖြစ်တယ်။ဒါပေမဲ့သူ့နောင်တရတာပြဿနာမရှိဘူး။အဖက်ကခံရမှာကျွန်တော်တို့တိုင်းမှာရှိတဲ့ပြည်သူလူထုတွေဆက်ပြီးခံရမှာဖြစ်တယ်။အဲဒီလိုပဲတစ်ချိန်တည်းမှာနာဘစေအုပ်စုကတဆုပ်ပူရှိသွားမှာဖြစ်တယ်။သူ့အနေနဲ့အဲဒီလိုသောတာမျိုးကိုမရသေးခြင်းလို့ကျွန်တော်အနေနဲ့လေးလေးလေးနဲ့ကြိုပြီးတော့မှဒီကိစ္စကိုတော့ကျွန်တော်တို့သတိပေးခြင်းနဲ့
NCUP ခေါင်းဆောင်တအုပ်ဖြစ်တဲ့ဦးမြင့်သိန်းရဲ့ပြောစကားဖြစ်ပါတယ်။